Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဖေဖော်ဝါရီလ18ရက်ကြာတာပတင်းနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို92.9 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီညနေခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူကြီးညာပေးပါပါစေကာလာရပ်ဘတ်နိုင်ငံတွေဖြစ်တဲ့ကျူးဘာနိုင်ငံကိုအမေရိကန်သမ္မတဘရိတ်အိုဘားမားတွားရောက်လက်ပတ်ဖို့ရှိနေတာနောက်ဒီတစ်ခါအမေရိကန်နဲ့တောင်ကိုရီးယားပူးရဲပြီးတော့နောက်လာတဲ့မှာစံချိန်တင်လောက်တဲ့အကြီးမားဆုံးစီးလေ့ကျင့်မှုကြီးပြုလုပ်ဖို့ရှိနေတာဒါလို့ထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားဖောင်ကြီ
းကောင်းပါပြီရှင်ရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ5,000ပေးသွားမယ့်အကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
Part of our ongoing commitment to the people of Myanmar, the United States Agency for International Development has begun a program in Rakhine State to provide
American နိုင်ငံကဖွံ့ဖြိုးမှု agency ပြောခွင့်ရမြို့သမီးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူကချင်ပြည်နယ်ဖားကန်ကြောက်စိန်တူဖော်ရေးလုပ်ငန်းကိုဆန္ဒပြတာရဆိုင်လိုက်ပြီးဖြစ်တဲ့အကြောင်းနဲ့ရှမ်းပြည်တမတော်ရဲ့လက်နက်ကိုင်ဒီမှန်ချက်အကြောင်းတွေအပြင်တောင်တရုတ်ပင်လယ်ပြင်တွင်းကတရုတ်မီဆိုင်တုံးပစ်စင်အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါအောင်ရှင
်။စီးကာလာရပ်ဘတ်နိုင်ငံတွေဖြစ်ခဲ့ကြတဲ့အမေရိကန်နဲ့ကျူးဘာနိုင်ငံတို့ဟာအဓိကကြားတဲ့ဆက်ဆံရေးခြေလှမ်းတွေရဲ့ပြန်လည်စတင်တဲ့အနေနဲ့ဒီအမေရိကန်သမ္မတဘရိတ်အိုဘားမားကျူးဘာနိုင်ငံကိုနောက်လာတွင်တွားရောက်လည်ပတ်လိုက်မယ်လို့အင်ဘီရိုကပြောပါတယ်။အိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့မှာတရားဝင်သတင်းထုတ်ပြန်မှာဖြစ်တယ်လို့ဒါဟာသမ္မတအိုဘားမားရဲ့လက်တင်အမေရိကခီးစဉ်ရဲ့တစိ့တပိုင်းဖြစ်တယ်လို့အဆင့်မြင့်အရာရှိတယောက်ကပြောပါရယ်အာဂျင်တီးနားနိုင်ငံကိုမသွားခင်ကျူးဘားနိုင်ငံကိုမတ်လ21ရက်နဲ့22ရက်နေ့တွေမှာအိုဘားမားသွားရောက်ဖို့စီစဉ်ထားတယ်လို့ CNN သတင်းဌာနကပြောပါရယ်သမ္မတအိုဘားမားရဲ့ဒီသမ္မတတက်တန်းကုံဆုံးမဲ့ဇန်နဝါရီ2019မှာတိုင်ခင်ကျူးဘားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့အတက်နိုင်ဆုံးဂျိုးပန်းနဲ့အနေနဲ့အခုလိုတွားရောက်လိမ့်မယ်ဆိုပြီးတော့အရင်ကတည်းကခံမှန်းမှုတွေရှိနေတာပါလွန်ခဲ့တဲ့နှစ်ကကျူးဘားနိုင်ငံမှာအမေရိကန်တန်ယုံပြန်လည်ဖွင့်လှစ်ပြီးတဲ့နောက်သမ္မတဥပမာရဲ့ခီးစဉ်ပေါ်ပေါက်လာလာလည်းဖြစ်ပါတယ်ပုံမှန်ပြေးဆွဲနေတဲ့လေရင်ခီးစဉ်နဲ့အမေရိကန်နဲ့ကျူးဘားပြည်သူတွေအပြန်အလှန်ခီးသွားလာနိုင်တော့မှာဖြစ်တယ်လို့လည်းဒီပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ဘက်ကပြောဆိုထားခဲ့တာပါအခုလိုလေရင်ပြန်တန်းရေးသဘောတူညီမှုဟာနိုင်ငံခြားတနမဆက်ဆံရေးပြန်လည်စတင်ဖို့မစ္စတာအိုဘားမားရဲ့2014ခုနှစ်အတွင်းကကျူးဘားမှုရဲ့တစိ့တစ်ပိုင်းလည်းဖြစ်ပါတယ်။သမ္မတအိုဘားမားဟာကျူးဘားနိုင်ငံကိုဆယ်စုနှစ်တွေအတွင်းလက်ရှိသမ္မတရာထူးနဲ့တွားရောက်တဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားသမ္မတဘာရှားလ်အာဆတ်ကိုတစ်ဆက်ခံတဲ့တပ်ဖွဲ့တွေကနိုင်ငံမြောက်ပိုင်းကိုထိုးစစ်ဆင်လာမှုဟာအစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်အဖွဲ့အပေါ်အမေရိကန်တို့ရဲ့တိုက်ခိုက်မှုတွေကိုတော့အားနည်းသွားအောင်မဖြစ်စေဘူးလို့အမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့တစ်ချိန်ချိန်မှာထိခိုက်မှုရှိလာမယ့်အရေးအပေါ်စိုးရိမ်မှုတွေကတော့ရှိနေကြပါတယ်။လာမယ့်နှစ်ရဲ့အတွင်းထိုးစစ်တွေရပ်ဆဲဖို့စီစဉ်ထားပေမဲ့ဆီးရီးယားတို့ကရုရှားတပ်ဖွဲ့တွေရဲ့အကူအညီကိုယူပြီးတိုက်ခိုက်နေစေဖြစ်တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရတဦးဖြစ်တဲ့ဗိုလ်မှူးကြီးစတီဗ်ဝါရန်ကပြောပါတယ်။ဆီးရီးယားနိုင်ငံတွင်မှာလေကြောင်းတိုက်ခိုက်မှုတွေတိတိတသားရော့ကျသွားတာမရှိဘူး။ယာယီအဖြစ်ခံရပ်ဆဲရေးယူမဲ့ရက်တွေမှာလေရင်တွေမပြတ်တမ်းမဲ့ရပ်ထားမှာဖြစ်တဲ့ယာယီအဖြစ်ရပ်ဆိုင်မှုအတွေ့ထင်သာမြင်သာရှိတဲ့ပြင်ဆင်မှုမျိုးကိုလည်းမတွေ့ရသေးဘူးလို့စစ်တပ်ပြောခွင့်ရကပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတကာဆီးရီးယားအထောက်အကူပြုအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကချက်မှတ်ခဲ့တဲ့အစီအစဉ်ကဆီးရီးယားနိုင်ငံမှာအပြစ်ရဖို့တောင်းဆိုထားတာဖြစ်ပါတယ်။ကမ္ဘာအင်အားကြီး6နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကဆီးရီးယားနိုင်ငံတွင်ကတိုက်ပွဲတွေအလုံးအဆုံးသတ်သွားပြီလို့ကြေညာတာမဟုတ်ဘူးဆိုပြီးလဲအမေရိကန်အစိုးရပြောခွင့်ရတဦးကပြောဆိုထားပါတယ်။
တူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာလူပေါင်း28ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရသွားစေတဲ့ကာဗွန်ဖောက်ခွဲမှုတွေမှာတာဝန်ရှိသူတွေကိုလက်တွန့်ပြန်သွားမယ်လို့တူရကီသမ္မတရီဆက်ထေအာရိုဝန်ကဗိုလ်တော်ဦးနေမှာပြောလိုက်ပါတယ်။ဒီအကြမ်းဖက်သမားဟာ PKK ခတ်တဘုံတွေနဲ့ဆက်ဆက်မှုရှိတဲ့ဆီးရီးယားနိုင်ငံသားဖြစ်ပြီးအဲ့သူဟာ YPG ဆီးရီးယားခတ်တဘုံအဖွဲ့ဝင်ဖြစ်တယ်လို့တူရကီဝန်ကြီးချုပ်အမက်ဒါဗူဒါဂလူးကရုပ်မြင်သံကြားကနေဒီကနေ့ပြောသွားပါတယ်။အဲ့ဒီအဖွဲ့နှစ်ဖွဲ့လုံးကိုအကြမ်းဖက်အဖွဲ့စည်းတွေဖြစ်တူရကီကသတ်မှတ်ထားတာပါအမေရိကန်ပါဝင်နိုင်ငံတကာအနေနဲ့ YPG ခတ်တဘုံအဖွဲ့ကိုနှိမ်နင်းရမှာအကူအညီပေးဖို့ကိုလည်းတူရကီကမြစ်တာရက်ခံထားပါတယ်အဲဆွန်ရောက်တွေကိုနှိမ်နင်းတိုက်ခိုက်နေသူတွေထဲမှာ YGP အဖွဲ့လည်းပါဝင်ပြီးဒီအဖွဲ့ကိုအမေရိကန်ကကြောထောက်နောက်ခံပေးထားတာပါဒါပေမဲ့လည်းဒီလိုတိုက်ခိုက်မှုနဲ့လုံးဝဆက်ဆက်မှုမရှိဘူးလို့ Syria ခတ်တဘုံအဖွဲ့ခေါင်းဆောင်ဆယ်လေးမွတ်စလင်ကတူရကီရဲ့ဆွဆွဲချက်ကိုညှင်းဆို့ထားပါတယ် အန်ကာရာမြို့လယ်မှာရှိတဲ့တူရကီနိုင်ငံရဲ့လွှတ်တော်နဲ့စစ်ဌာနချုပ်တွေအနီးကလမ်းစုံတစ်ခုမှာစစ်တပ်ရင်တန်းရနာနေတဲ့အချိန်ကာဘုံပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်မျိုးဖြစ်တယ်ဆိုတာကိုပြောဆိုတာမျိုးမရှိသေးပါဘူးတူရကီနိုင်ငံမှာ IS နဲ့ cut ခွဲထွက်ရေးသမားတွေကအခုလိုမျိုးမကြာခဏတိုက်ခိုက်လေရှိပါတယ်ဒီကာဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့လူကိုဦးကိုဖမ်းဆီးထားတယ်လို့ဝန်ကြီးချုပ်ဒါဗူဒါဂလူကပြောပါတယ်ခင်ဗျာ
ယူဂန်ဒါနိုင်ငံရဲ့သမရနဲ့လွှတ်တော်ရွေးကောက်ပွဲတွေဒီကနေ့မှတရားဝင်စတင်လိုက်ပြီးဖြစ်ပေမဲ့မဲလက်မှတ်တွေပို့တာနောက်ကျတာကြောင့်မဲယုံတချို့ဖွင့်လှစ်ဖို့နှောက်နှေးခဲ့ရပြီးမဲပေးချမဲ့သူတွေဟာလည်းလူရန်ရှိကြီးနဲ့စောင့်ဆိုင်းနေကြရပါတယ်မြို့တော်ခမ်ပါလာကတချို့နေရာတွေမှာမဲယုံတွေဖွင့်လှစ်ဖို့နှောက်နှေးခဲ့ရပြီးတဲ့နောက်ယူဂန်ဒါရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်တာမှာတော့နိုင်ငံတွင်းနေရာအများအပြားမှာအချိန်မီမဲဆန္ဒပေးရေးလုပ်ငန်းတွေကျင်းပနိုင်ခဲ့တဲ့အကြောင်းဒါပေမဲ့မြို့တော်ကမ်ပါလာရဲ့တချို့နေရာတွေနဲ့ဝါကီဆိုဒေသတွေမှာမဲပေးရေးလုပ်ငန်းတွေနှောင့်နှေးခဲ့ပါတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်မှာဖော်ပြပါတယ်မဲလက်မှတ်တွေပို့ဆောင်တာမှာနှောင့်နှေးခဲ့ရတဲ့အတွက်လဲတောင်းပန်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာချက်မှာဖော်ပြပါတယ်စောစောစီးစီးမဲပေးဖို့ရောက်လာချသူတွေဟာနေပူကျဲကျဲအောင်မှာမတ်တရက်ပြီးလူရန်ရှိကြီးနဲ့ဆောင်ဆိုင်ခဲ့ကြရတာကြောင့်စိတ်ကတိကအောင်ဖြစ်ခဲ့ရပါတယ်မဲယုံတွေကိုညနေ၄နာရီအတွင်းရောက်လာချသူမဲဆန္ဒရှင်တွေအားလုံးကိုမဲပေးခွင့်ပြုမယ်လို့တော့ရွေးကောက်ပွဲကော်မရှင်ကကတိပြုပြောကြားထားပါတယ်။ယူဂန်ဒါနိုင်ငံရဲ့အာဏာကိုနှစ်ပေါင်း30ရယူထားတဲ့လက်ရှိသမ္မတရူဝီရီမူဆယ်ဗနီဟာအတိုက်အခံတွေရဲ့ရှင်ပြိုင်မှုနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်သူ့ကို၃ချိန်တိုင်တိုင်ရှုံနိုင်မှုတဲ့အတိုက်အခံကောင်းဆောင်ကစ်ဆာဘစီရှ်နဲ့ရှင်ပြိုင်နေရတာဖြစ်ပါတယ်။၅နှစ်ကြာယူဂန်ဒါပြည်တွင်းဆက်အပြီး1986ခုနှစ်ကတည်းကလက်ရှိသမ္မတမူဆယ်ဗနီအာဏာရယူခဲ့တာဖြစ်ပါတယ်။ယူဂန်ဒါနိုင်ငံမှာတော့မဲဆန္ဒရှင်15သန်းကျော်ရှိနေပါတယ်ရှင်။
ဒီအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဂျာဝါဘရင်းညနေခင်းသတင်းကို VOA ကနေဆက်လက်ကြေညာနေပါတယ်ဒီလာမယ့်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ပူးရဲဆေးလေ့ကျင့်မှုဟာအကြီးအမားဆုံးဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးအရာရှိတွေကပြောပါရယ်။ဒါဟာမြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ဘုံစမ်းသပ်ဖောက်ခွဲမှုနဲ့ပယ်ရင်းတဲ့ဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးအရှိန်မြင့်တင်းမာလာတဲ့လက္ခဏာလည်းဖြစ်ပါရယ်။အမေရိကန်တပ်ဖွဲ့ဝင်သောင်းခွဲလောက်ဟာနောက်လာတဲ့မှာ Key Resolve နဲ့ Foil Eagle နှစ်စင်ပူးရဲဆေးလေ့ကျင့်မှုတွေမှာပါဝင်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီး Hamming Crew ကဒီကနေ့မှပြောလိုက်တာပါ။ဒီရေအတွက်ဟာလွန်ခဲ့တဲ့နှစ်ကတည်းကနှစ်ဆတိုးလာတာလည်းဖြစ်ပါတယ်။ဒီလိုစီးရေးလေ့ကျင့်နေရမှာနျူကလ িয়ার ဆွဲအံသုံးလေးအင်ဂျင်တင်မော John C. Stennis ပါဝင်မယ်လို့တောင်ကိုရီးယားရုံးဟတ်သတင်းဌာနကကြေညာပါရယ်။ဒီစီးရေးလေ့ကျင့်မှုဟာသူတို့နိုင်ငံကိုကျူးကျော်ဖို့ပြင်ဆင်နေတာလို့မြောက်ကိုရီးယားဘက်ကဆွဆွဲပြောဆိုလို့ရှိပါတယ်။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ဟာတောင်ကိုရီးယားကိုတိုက်ခိုက်ဖို့ဒီပြင်ဆင်ထားဖို့အမိန့်ပေးထားကြောင်းတောင်ကိုရီးယားအစိုးရအခုထောက်လိုင်းရေးဘက်ကပြောဆိုထားပါတယ်ခင်ဗျာ။
American Republican Party ကိုစားပြုသမ္မတလောင်းဖြစ်ရေးရှင်းပြနိုင်ကြတဲ့ကိုယ်စားလှယ်တွေကြားမှာတော့အင်ဂျန်မြေလုပ်ငန်းရှင်ဘီလီယံနာတထေးကြီး Donald Trump ကို Texas အထက်လွှတ်တော်အမတ် Ted Cruz ကအသာစီးရနေတယ်လို့စစ်တမ်းတစ်ခုကဖော်ပြလိုက်ပါတယ်NBC နဲ့ Wall Street Channel တို့ကနေ Republican မဲဆန္ဒရှင်တွေကိုကောက်ယူထားတဲ့စစ်တမ်းကအခုလိုဖော်ပြလိုက်တာဖြစ်ပါတယ်တခြားစစ်တမ်းတွေနဲ့လုံးဝကွဲပြားနေတဲ့အခုစစ်တမ်းထဲမှာတော့ Ted Cruz ကဆန္ဒမဲ28ရာခိုင်နှုန်းရရှိပြီးဆန္ဒမဲ26ရာခိုင်နှုန်းရရှိထားတဲ့ Donald Trump ကိုတည်တည်ကလေးကပ်ပြီးအသာစီးရနေတာဖြစ်ပါတယ်သူတို့နောက်မှာတော့ Florida အထက်လွှတ်တော်အမတ် Marco Rubio က19ရာခိုင်နှုန်း Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich က17ရာခိုင်နှုန်းအုံနောက်နယ်အာယုံချောခွဲစိတ်ကုဆရာဝန် Ben Carson ကတော့10ရာခိုင်နှုန်းရရှိထားပြီး Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush က4ရာခိုင်နှုန်းအသီးသီးရရှိထားပါတယ်အမေရိကန်ပြည်ထောင်စုအနောက်ပိုင်းနီဗာဒါပြည်နယ်ကပါတီရင်းသမ္မတလောင်းပနားမရွေးကောက်ပွဲတွေမစခင်ကောက်ယူထားတဲ့ CNN ရဲ့စစ်တမ်းမှာတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနိုင်ကြတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဘားမောင်အထက်လွှတ်တော်အမတ် Bernie Sanders တို့ကတော့သူမသားကိုမသားအခြေအနေမှာရှိနေပါတယ်ကလင်တန်က48ရာခိုင်နှုန်းရရှိထားပြီးအထက်လွှတ်တော်အမတ်ဆန်ဒါစ်ကတော့ဆန္ဒမဲ48ရာခိုင်နှုန်းရရှိထားပါတယ်။ Queen Pitt တက္ကသိုလ်ရဲ့တနိုင်ငံလုံးကောက်ခံထားတဲ့စစ်တမ်းမှာလည်း Hillary Clinton က44ရာခိုင်နှုန်းရရှိပြီး42ရာခိုင်နှုန်းရရှိထားတဲ့အထက်လွှတ်တော်အမတ်ဆန်ဒါစ်ကိုကပ်ပြီးအသာစီးရနေတယ်လို့လည်းဖော်ပြထားပါတယ
်။ပိုဟမင်းကြီး Francis ဟာမက္ကဆီကိုနိုင်ငံ၅ရက်ကြာခီးစဉ်မနေ့ကပြီးဆုံးသွားပြီး ရောမ်ကိုပြန်လည်ထွက်ခွာမှာလူတော်များများလိုက်လံပို့ဆောင်နှုတ်ဆက်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံကနောက်ဆုံးလူမှုစုဝေးပွဲအတွင်းပို့ပြီးတော့ကောင်းမွန်တဲ့ဘဝကိုရှာဖွေဖို့မက္ကဆီကိုနိုင်ငံဘက်ကနေအမေရိကန်ဘက်ကိုနေဆက်ဖြတ်ကျော်ဖို့ကြိုးစားရင်းတည်ဆုံးခဲ့သူရွှေပြောင်းဝင်ရောက်သူတွေအတွက်ပို့ဖရန်စစ်ကဆုတောင်းခဲ့ပါတယ်ခင်ဗျာ
။ဂါနာမြို့တော်အာခါရဲ့မြောက်ဖက်အဝေးပြေးလမ်းမကြီးပေါ်မှာဗုံးထုနဲ့ညပိုင်းကခီးတဲ့တင်ကားတစ်စီးနဲ့ကုန်တင်ကားတစ်စီးတိုက်မိတာကြောင့်အနည်းဆုံးလူ53ဦးသေဆုံးခဲ့ရတယ်လို့ဂါနာအာဏာပိုင်တို့ကပြောဆိုထားပါတယ်
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မသိငင်ထိုက်တို့ကကြေညာပေးကြတာပါ။ခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ5သန်းပေးသွားမယ့်အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းကဗတိပခတ်တင့်ပြည်သူလူထုတွေနဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့အသက်မွေးဝမ်းကြောင်းမှုဆန်ရအခွင့်အလမ်းတွေတိုးတက်လာဖို့ကူညီတာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းကပဋိပက္ခဘေးတင်ပြည်သူတွေနဲ့ရွှေ့ပြောင်းဒုက္ခသည်တွေလျင်မြန်စွာပြန်လည်ထူထောင်နိုင်မှုအတွက်အမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုလိုက်ပါတယ်
Part of our ongoing commitment to the people of Myanmar, the United States Agency for International Development has begun a program in Rakhine State to provide $5 million to support livelihoods and early recovery to communities affected by conflict, displacement, and extreme poverty.
မြန်မာပြည်သူလူထုတွေကိုကူညီထောက်ပံ့ပေးဖို့ဂရုကိုပေးထားတဲ့အတိုင်းအခုအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအနေနဲ့ရခိုင်ပြည်နယ်ကပြည်သူလူထုကိုကူညီထောက်ပံ့မယ့်အစီအစဉ်အသစ်ကိုစတင်လိုက်ပါပြီ။ဒီအစည်းအဝေးအရရခိုင်ပြည်နယ်ကပြည်ပခဘေးတင်လူမှုအတိုင်းဝိုင်းတွေနေရက်ပြောင်းရွှေ့ဒုက္ခသည်တွေနဲ့စည်ရင်းနွမ်းပါသူတွေအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေနဲ့ပြန်လည်ထူထောင်နိုင်ရေးလုပ်ငန်းတွေလင်းမြန်စွာဆောင်ရွက်နိုင်ဖို့အမေရိကန်ဒေါ်လာ5သန်းကိုကူညီထောက်ပံ့သွားမှာဖြစ်ပါတယ်။ဒီအစည်းအဝေးအရအိမ်နောက်စု9000ဒါမှမဟုတ်လူဦးရေ4500လောက်ကိုကူညီထောက်ပံ့နိုင်မှာဖြစ်ပြီးသူတို့အတွက်အခြေခံဝန်ဆောင်မှုတွေဖြစ်တဲ့ဈေးကွက်အခြေခံအဆောက်အုံနဲ့စီးပွားရေးအခွင့်အလမ်းတွေပို့ပြီးတိုးတက်လာမှာဖြစ်ပါတယ်။
အခုလိုကူညီထောက်ပံ့တဲ့အစီအစဉ်အရရခိုင်ပြည်နယ်ကလူအဖွဲ့အစည်းတွေကိုယ်တိုင်ကသာမိမိတို့ရဲ့လိုအပ်ချက်တွေဖွံ့ဖြိုးတိုးတက်ဖို့လိုအပ်နေတဲ့ကဏ္ဍတွေကိုဖော်ထုတ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးဆောင်ရမှာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကချမှတ်ထားတဲ့စီမံစည်းကမ်းဖြစ်ပြီးဒီလိုဆောင်ရွက်စီခြင်းအဖြစ်ခွဲခြားဆက်ဆံမှုမရှိအောင်အားလုံးပါဝင်နိုင်အောင်ပွင့်လင်းမြင်သာမှုရှိအောင်တာဝန်ခံမှုရှိအောင်အရက်ဖက်စွမ်းရည်တိုးမြင့်လာအောင်နဲ့ဒေတာတွင်အခြေအနေတွေကိုအတိပေးလေးစားလိုက်နာရရောက်မှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်တန်ယုံအနေနဲ့လည်းရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့လူနေမှုဘဝအရေးအသွေးတွေတိုးမြင့်လာစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်။
The U.S. Embassy is working closely with the international community to improve the quality of life of all communities in Rakhine State. This will require creating economic opportunity and development, improving basic infrastructure.
Rakhine State ကလူအဖွဲ့အစည်းတွေရဲ့လူနေမှုဘဝအရေးအသွေးတွေတိုးတက်လာဖို့အမေရိကန်အတန်ယုံကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးတာ၊အခြေခံအဆောက်အုံတွေတိုးတက်အောင်ဆောင်ရွက်ပေးတာ။ပညာရေးအခွင့်အလမ်းတွေတိုးမြင့်ပေးတာအားလုံးအတွက်ကျန်းမာရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေပံ့ပိုးပေးတာအပါအဝင်လူအဖွဲ့အစည်းတွေကြားယုံကြည်မှုတည်ဆောက်ရမှာကူညီဆောင်ရွက်ပေးနိုင်ဖို့လည်းကြိုးစားနေပါတယ်
။အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတာဖြစ်ပါတယ်။2013ခုနှစ်မှာစတင်ပြီးရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေကိုပါရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးခဲ့တာလည်းဖြစ်ပါတယ်ရှင
်။မတ်တင်ကြီးလင်းတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတခါရှမ်းပြည်တက်မတော်ရဲ့လက်နက်ကန်ရည်မှန်းချက်အကြောင်းကိုတင်ပြပေးပါမယ်။ကိုယ်ပိုင်အုပ်ချုပ်ရေးရဖို့တိုက်ပွဲဝင်နေတဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSA SSPP အနေနဲ့သူတို့ရဲ့ရည်မှန်းချက်အတိုင်းမဖြစ်လာမခြင်းလက်နက်ကင်တပ်ကိုမဖြတ်နိုင်ဘူးလို့ပြောလိုက်ပါတယ်။တိုင်းဒါလက်နက်ကင်တပ်တွေဖြတ်သိမ်းရေးဆိုတဲ့ကိစ္စကအပြစ်ခတ်ရဆဲရေးညှိနှိုင်းမှုတွေမှာအဓိကပြဿနာကြီးတစ်ခုဖြစ်တာမို့တနိုင်ငံလုံးငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းမယ်လို့ဆိုတဲ့ NLD အစိုးရအသစ်အတွက်စိန်ခေါ်မှုဖြစ်လာနိုင်တဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင်။
မြန်မာနိုင်ငံမှာအာလုံးမြတ်မြတ်တတလက်ခံနိုင်မဲ့ငြိမ်းချမ်းရေးဆိုင်ရာသဘောတူညီမှုတွေမရမချင်းနိုင်ငံဖွံ့ဖြိုးတိုးတက်နိုင်မှာမဟုတ်ဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားပြီးတော့ NLD အစိုးရတဲ့အနေနဲ့အမျိုးသားပြန်လည်ရင်ကြားစစ်ရေးကိုဦးစားပေးလှုပ်သွားမယ်လို့ကတိပြုထားပါတယ် NLD အစိုးရတက်လာပြီးရင်ထာဝရငြိမ်းချမ်းရေးရရှိနိုင်ဖို့ဆက်ပြီးတော့လှုပ်ဆရာကိစ္စတွေကိုပုံထုံးနေတော့ကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်နေပြည်တော်ရဲ့အရှိမြောက်ဖက်ရှမ်းပြည်နယ်မှာတော့အစိုးရတပ်တွေရဲ့တိုက်ခိုက်မှုတွေကိုတံပြန်နိုင်ဖို့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSC SSPP တပ်တွေဘက်ကအသင့်ပြင်ထားပါတယ
်။မတွေ့နိုင်မှုလို့ဟောက်ခါပြန်ပေါက်တึกကနေရောက်ကခေါက်ဖတ်ဟွန်ကာယူကြောင့်ဖွေဆုံးလွယ်က
ဒီတောင်ကုန်းတွေဘက်မှာသူတို့ရှိနေကြပါတယ်။ဘယ်အချိန်ကျွန်တော်တို့ကိုလာတိုက်မလဲဆိုတာကြုံမသိနိုင်တော့ကျွန်တော်တို့ဘက်ကအမြဲအသင့်ပြင်ထားပါတယ
်။လက်ရှိမှာတော့ SSC မြောက်ပိုင်းတပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခန့်နဲ့ကွတ်ခိုင်နယ်တွေမှာတော့ TNLA တအောင်းပလောင်တပ်တွေနဲ့အစိုးရတပ်တွေဒီရပိုင်းအတွင်းမှာတိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်ထဲမှာပဲပလောင်နဲ့ SSC တောင်ပိုင်းတပ်တွေကြားမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ဒီအကျိုးဆက်အဖြစ်နဲ့စစ်ပြေးစစ်ဆောင်တပေါင်းကျော်ဘေးကင်းရာထွက်ပြေးနေကြရပြီးတော့ဒီယာယီဒုက္ခသည်စခန်းထဲမှာကိုစစ်ဘေးရှောင်နေရသူထောင်ချီရှိပါတယ်
။ခန်းစားအိုမကိုနဲ့လား当那个新国爹要过路啊过拜你地你当个
这马路嘛白多路把路亚马来没丢这个叫你家啦啊哭啼嘞这马路阿龙叫谁心里肉嘛应该没变也家哇哦
当然他两个女人呢是在家你哪路是没变他的呗စစ်ပွဲတွေဆက်ပြီးရှိနေရတဲ့အဓိကတစ်ချက်ကတိုင်းရင်းသားလက်နက်ကိုင်တပ်တွေဘက်ကသူတို့ရဲ့တပ်တွေကိုမဖြတ်နိုင်တဲ့အချက်ဖြစ်ပါတယ်။နှစ်ပေါင်း60ကျော်အစိုးရတပ်တွေနဲ့တိုက်နေတဲ့တိုင်းရင်းသားတွေဘက်ကစစ်တပ်ကိုအယုံကြည်မရှိကြဘူးလို့ဆိုပါတယ်
။ We don't trust the army. That's why our policy is we will maintain our army till to the end.
စစ်တပ်ကိုကျွန်တော်တို့မယုံကြည်ပါဘူးကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်မရောက်မချင်းတက်ကူမဖြတ်ဘူးဆိုတဲ့မူဝါဒကိုလက်ခံထားပါတယ
် SSC မြောက်ပိုင်းတပ်တွေအနေနဲ့ရှမ်းပြည်ထဲမှာကိုပိုင်အုပ်ချုပ်ရေးရရှိဖို့တိုက်ပွဲဝင်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့2015အောက်တိုဘာလတုန်းကသမရဦးသိန်းစင်ဦးဆောင်ကျင်းပတဲ့အပြစ်ခတ်ရဆဲရေးစာချုပ်လက်မှတ်ထိုးပွဲမှာအစိုးရဖိတ်ကြားတဲ့တိုင်းရင်းသားအဖွဲ့၈ဖွဲ့ပါဝင်လက်မှတ်ထိုးပါတယ်တကယ်တော့ဒီစာချုပ်ဟာတိုင်းရင်းသားအဖွဲ့တွေကြားမှာစစ်တပ်ရဲ့ခွဲရေးတွဲရေးဆိုတဲ့မူအတိုင်းဖြစ်တယ်လို့ SSC မြောက်ပိုင်းတပ်ဖွဲ့ဘက်ကမြင်ပါတယ်။အစိုးရသည့်ဖြစ်လာမဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကတော့လက်နက်ကင်အဖွဲ့အားလုံးနဲ့စစ်မှန်တဲ့အပြစ်ခတ်ရဲစဲရေးကိုရယူလိုတယ်လို့ပြောထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့ကြိုးပမ်းမှုနဲ့ဆိုရင်ဖြစ်နိုင်ပါတယ်လို့ SSC မြောက်ပိုင်းတပ်မှုကြီးဟောင်းဗိုလ်ချုပ်စီထင်ကဆိုပါတယ
်။ We have no choice. We are compelled to trust her.
အချိန်ရသူ့ကိုယုံလိုက်ဖို့ကလွယ်လို့ကျွန်တော်တို့မှာတခြားရွေးစရာလမ်းမရှိပါဘူ
းလက်ရှိဖွဲ့စည်းပုံအရနိုင်ငံရဲ့ကာကွယ်ရေးလုံခြုံရေးကိုတက်မတော်ကပဲဆုံးဖြတ်ဆောင်ရွက်နေအောင်မှဖြစ်တဲ့အတွက်အခုအချိန်အနည်းမှာတိုင်းရင်းသားတွေဘက်ကမျှော်လင့်နေတဲ့ငြိမ်းချမ်းရေးရဖို့ကတော့တိတ်လွယ်အောင်မှမဟုတ်ပါဘူးရှင
်မဆုမြတ်မှုတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့ဖားကန့်ကြောက်စိန်တူဖော်ရေးလုပ်ငန်းဆန္ဒပြမှုရဆိုင်းလိုက်တာကိုတင်ပြပေးပါမယ်ဖားကန့်ဒေတာလမ်းပိတ်ဆို့ဆန္ဒပြသူတွေဟာဒေသခံအာဏာပိုင်တွေကြောက်မြက်ကုမ္ပဏီတွေနဲ့ညှိနှိုင်းပြီးတဲ့နောက်ဒီကနေ့သဘောတူညီချက်ရရှိပြီးဆန္ဒပြတာကိုရဆိုင်းလိုက်ပြီးဖြစ်ပါတယ်။လောလောဆယ်မှာတော့ဖားကန့်ဒေသကမြေစာပိတ်ဆို့နိုင်တဲ့ချောင်းတွေကိုပြန်တူးဖော်ဖို့နဲ့မြေစာပုံတွေကိုစနစ်တကျဆွန့်ပစ်ဖို့သဘောတူထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဖားကန့်မြို့နယ်စိတ်မှုနဲ့လုံခင်ကျေးရွာအုပ်စုကပြည်သူတွေဟာမြေစာတဲကားတွေကြောင့်ရင်တိုက်မှုမကြာခဏဖြစ်တာနဲ့မြေစာတွေကိုစီကမ်းမဲ့ဆွန့်ပစ်လို့ချောင်းမြောင်းတွေပိတ်ဆို့ပြီးလာမယ့်မိုးရာသီမှာရေလွှမ်းမိုးနိုင်တာကြောင့်ဒီလ23ရက်နေ့ကစတင်ပြီးဆန္ဒပြခဲ့တာဖြစ်ပါတယ်။25ရက်နေ့မှာတော့အနာပိုင်တွေကနှစ်ဖက်ညှိနှိုင်းဆောင်ရွက်ဖို့ကမ်းလှမ်းခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်သဘောတူညီချက်ရရှိခဲ့တယ်လို့စိတ်မှုကြေးရွာအုပ်စုကလူမှုကြီးကြပ်ရေးကော်မတီဝင်ဦးရဲထွန်းအောင်ကပြောပါတယ်
။အခုကျွန်တော်တို့ညှိနှိုင်းတဲ့အခါကျတော့ဝေခါချောင်းကိုပြေပီတရာအနည်း15ပီအောက်ခြေပီ40အဲ့ဒါကိုချောင်းပြန်ဆယ်ပေးမယ်သူတို့အဲ့တော့ရွာဟောင်းမှာရှိတဲ့ဆုံးပြနေတာပုံကိုစီကတိတွေနဲ့ဝိတ်ချော်ပေးမယ်။ဝိတ်ချော်ပေးပြီးတော့အောက်မှာစွန့်ကျင်တဲ့အင်ဂျင်နီယာနဲ့တိုင်ပင်ပြီးတော့မြေစာတွေရှော့ချခြင်းပြူချခြင်းတစ်ချောင်းကွန်ကရစ်ကာဗာလုပ်ပေးမယ်။အဲ့ဒါကိုသူတို့သဘောတူတယ်။သဘောတူပြီးတော့ကျွန်တော်တို့ကဒီဘက်ကတောင်းဆိုတာကဒီလုပ်ငန်းဆောင်ရွက်နေစဉ်အတွင်းမြေစာဆုံးပြခြင်းကိုလုံးဝရပ်ဆိုင်းထားရလို့ကျွန်တော်တို့ကတောင်းဆိုထားတယ်ပေါ့နော်။အဲ့နေရာလေးမှာတော်တော်လေးညှိနှိုင်းသွားတယ်
ဒီသဘောတူညီချက်မှာကြောက်စင်းကုမ္ပဏီတွေဘက်ကအလုပ်ချိန်18နာရီမှာ9နာရီကိုကုမ္ပဏီအလုပ်လုပ်ပြီးကြံ9နာရီကိုရှင်းလင်းရေးလုပ်ဖို့သဘောတူခဲ့တယ်လို့လည်းပြောပါတယ် နှစ်ဖက်ညှိနှိုင်းရမှာမြို့နယ်အုပ်ချုပ်ရေးမှုကြောက်စင်းယုံစီပင်ခရိုင်ဥပဒေအရာရှိမြို့နယ်အထောက်အကူပြုအဖွဲ့တွေနဲ့ရွာလူတို့နဲ့စိတ်မှုဒေသမှာမြေစာဆွန့်ပစ်နေတဲ့ကုမ္ပဏီ12ခုကကိုယ်စားလှယ်တွေပါဝင်ခဲ့ပါတယ်ဥရချောင်းကမ်းဘေးမှာရှိတဲ့လုံကင်းကျေးရွာအုပ်စုဘက်ကစန္ဒပြအဖွဲ့တွေကလည်းအလားတူသဘောတူညီချက်ရရှိပြီးရှင်းလင်းရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီလို့ညီနိုင်ရမှာပါဝင်တဲ့စန္ဒပြခေါင်းဆောင်တဦးကပြောပါတယ်
။ဟုတ်ကဲ့လုံကင်းကတော့ဒီလိုပထမဆုံးနည်းနည်းစာရှောက်ပြီးတော့ဒီကျွန်တော်တို့လေကစိပုံစံလုပ်ပေးပါလို့သလိုင်းကိုကျေကို90လောက်ချဲ့ပေးပါ။အဲ့ချဲ့ပေးရမှာအဲ့ဒီသလိုင်းချင်းကိုမြောင်းတွေပဲတူးပေးပါလို့ပြောထားတယ်အမ။ရောက်တူပြီးတော့အဲ့ဒီကပ္ပရန်နဘေးနားတွေမှာလည်းကြောက်တော့အကြီးနဲ့စီပေးပါလို့မပြူချောက်ပါလို့ပြောထားတယ်ကျွန်တော်တို့။ဒီနေ့ကစလုပ်ပြီးကျွန်တော်နောက်ဘုတော့ flip ပြန်သွားကြည့်ရမှာ။ဆက်တော့အချိန်ပေးထားတယ်။အဲ့တော့ကျွန်တော်တို့မဆိုင်ကျွန်တော်ပြန်ပြင်ခိုင်းပါတို့ကို။အဲ့ဒါပြီးမှကျွန်တော်ဥလူ6အဆင့်ကိုပြန်ပြီးတော့ဥလူ6ကိုကျွန်တော်ပြန်ပြီးတော့ပြုတ်ပြင်မှာဟုတ်ကဲ့။
လောလောဆယ်မှာတော့လုံကင်းဘက်မှာလည်းလမ်းပိတ်ဆန္ဒပြတာတွေရက်ဆိုင်ထားတယ်လို့ပြောပါတယ
်။ရက်လိုက်ကြီးဆိုတဲ့လောလောဆယ်ရက်ထားတာပေါ့။ကျွန်တော်တို့15ရက်ဒီရက်နေ့9နာရီကနေစရက်ပြီ။အဲလမ်းချက်တာပဲကျွန်တော်တို့သူတို့နဲ့ညှိလို့မရတယ်။အဲ့ဒါတော့ကျွန်တော်တို့ချက်ခိုင်းထားတယ်လည်းမဟုတ်ဘူး။သူတို့သူတို့ဖြတ်နေတာ။အရင်ကလည်းဟုတ်ကဲ့လို့ပြောထားပြီးတော့သူတို့ထင်တယ်လို့လုပ်သွားတာပဲ။ကျွန်တော်တို့တိတ်အယုံကြည်တော့မရှိဘူး
။ဖားကန့်ဒေတာမှာရန်နရာကြီးတွေအုံပြုတ်ပြီးကြောက်စင်းတူးဖော်ခဲ့တဲ့နောက်တောတောင်တွေပြုံးတီးခဲ့သလိုချောင်းမြောင်းတွေတိမ်ကောပြီးရေကြီးရေလျှံတာတွေနှစ်စဉ်ဖြစ်ပေါ်ခဲ့ပါတယ်။လက်ရှိပွင်လင်းရာသီစတင်ချိန်မှာတရုတ်နိုင်ငံဘက်ကမြေတဲကားနဲ့တူးဖော်ရေးရန်နရာတွေအများပြားတင်သွင်းပြီးအလွန်ကျွံတူးဖော်ခဲ့တာမြေစာတွေကိုစနစ်တကျမစွန့်ပစ်တာမြေတဲကားတွေရက်ရွာအတွင်ဖြတ်တမ်းမောင်းနေလို့ရင်တိုက်မှုဖြစ်တာတွေကြောင့်ဒေသခံတွေကစတင်ကန့်ကွက်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်မြေစာပုံပြိုကျတာကြောင့်လည်းလူအနည်းဆုံး104ယောက်သေဆုံးခဲ့ရပါတယ
်ကိုမိုးစောတင်ပြခဲ့တာပါရှင်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်
ဒေါ်စန်းစုကြည်သမရဖြစ်ဖို့ကိစ္စမှာအခြေခံဥပဒေကိုစိုင်းငံ့ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲတာသမီနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလိုက်ရုံနဲ့ပြဿနာတွေအလုံးပြေလည်သွားမှာပါလို့ပြန်ကြားဝင်ညီဦးရဲ့ထွက်ကအပြူအေကိုပြောထားပါတယ်ဒါကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားဒေါ်စန်းစုကြည်သမရဖြစ်ရေးကြုံတွေ့နေရတဲ့အကျက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလားအခုလာမယ့်စနေညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
ဒီနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါရစေ။ VOA ကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။အခုတော့နိုင်ငံတကာဘက်ကသတင်းတပုတ်ကိုတင်ပြခြင်းပါရစေ။တရုတ်နိုင်ငံဟာမြေပြင်ကနေဝေဟင်ကိုပစ်ခတ်တဲ့မီဇိုင်းတုံးပစ်ဆင်တွေကိုတောင်တရုတ်ပင်လယ်ပြင်အတွင်းကျွန်းတစ်ကျွန်းပေါ်မှာတွားရောက်ချထားလိုက်ပါရစေ။အမေရိကန်သမ္မတဘရက်အိုဘားမားကလက်ခံကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံမှာပင်လယ်ရေကြောင်းဆိုင်ရာအငင်းပွားမှုကိုငြိမ်းချမ်းစွာဖြေရှင်းကြဖို့ဆွေးနွေးနေတဲ့အချိန်မှာပဲဒီသတင်းထွက်ပေါ်လာတာပါဒီအကြောင်းကိုတော့ VOA သတင်းတောက် Victor BT ရဲ့သတင်းလွှာကိုခြေခံပြီးဦးဆက်မိုးဝေကပြောပြပါလိမ့်မယ်ရှင်
တရုတ်နိုင်ငံဟာမြေပြင်ကနေဝေဟင်ကိုပစ်ခတ်တဲ့မီဇိုင်းတုံးပစ်စင်တွေကိုတောင်တရုတ်ပင်လယ်ပြင်အတွင်း Brussels ကျွန်းစုအတွင်းကဝူဒီကျွန်းမှာလာရောက်ပြီးတော့ချထားတယ်ဆိုပြီးတော့စောစောပိုင်းအမေရိကန်နိုင်ငံကထုတ်ပြန်တဲ့သတင်းဟာမှန်ကန်တဲ့အကြောင်းထိုင်ဝမ်ကအတိအပြုပြောဆိုလိုက်ပါတယ်။ဒါဟာမှန်ကန်တယ်ဆိုရင်စီးရေးအတွင်ဆောင်တဲ့တတ်ချထားမှုဖြစ်ပြီးဒေတာတွင်မှာစီးရေးရတတ်ချထားတာမျိုးမဟုတ်ပါဘူးဆိုပြီးတော့တရုတ်သမ္မတရှီကျင်းပင်မနှစ်ကပြောခဲ့တာနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့အမေရိကန်ပစိဖိတ်ရေတပ်တပ်မှူးကြီးရေတပ်ဗိုလ်ချုပ်ကြီးဟယ်ရီဟဲရစ်ကပြောပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကတော့ဒီသတင်းထုတ်ပြန်ခြင်းနဲ့ပတ်သက်လို့ဗုဒ္ဓဟူးနေ့မှာညင်းဆိုလိုက်ပြီးဒါဟာဇာလန်းတစ်ခုထွန်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့ကိုယ့်ရဲ့အခြေအနေကိုယိုကျင်းမှုမရှိအောင်ကိုယ့်ကိုယ်ကိုကာကွယ်ရေးအတွက်လိုအပ်တဲ့ကာကွယ်ရေးပစ္စည်းတွေကိုအကန့်အသတ်နဲ့ထားရှိပါတယ်လို့ပြောပါတယ်။ HQ9 မစ္စိုက်တုံးပစ်လွတ်စင်တစ်ခုနဲ့ရေဒါစနစ်တစ်ခုကိုဂျိုဒူးကနေပို့ပေးတဲ့ဓာတ်ပုံတွေမှာတွေ့ရတဲ့အကြောင်း Fox သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။ဒါအပြင် Brussels ကျွန်းစုအတွင်းမှာရှိတဲ့ Duncan ကျွန်းပေါ်မှာလည်းတရုတ်ကရဟတ်ယာဉ်စခန်းတစ်ခုတည်ဆောက်နေတယ်ဆိုပြီးတော့ The Diplomat စာဆောင်ရဲ့သတင်းမှာဖော်ပြထားပါတယ်။တမနာအိုဘားမားလက်ခံကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံမှာသူတို့အနေနဲ့ပင်လယ်ရေကြောင်းဆိုင်ရာအငင်းပွားမှုကိုငြိမ်းချမ်းစွာဖြေရှင်းကြဖို့ အခိုင်အမာတန်တိတ်ထန်ချထားတဲ့အကြောင်းထောက်လောင်းတည်ပြုပြောဆိုတဲ့နေ့တနေ့တည်းမှာပဲဒီဖြစ်ရထွက်ပေါ်လာတာပါတမရဘရက်ဥပမာက
We discussed the need for tangible steps in the South China Sea to lower tensions including a halt to further reclamation new construction and militarization of disputed areas
ကျွန်တော်တို့ဟာတောင်တုပ်ပင်လယ်ပြင်မှာတင်မာမှုတွေရောကြစီဖို့လိုအပ်တဲ့ရေရာသေချာမှုရှိတဲ့ဖြေလှမ်းတွေအစဉ်စဉ်ဆွေးနွေးကြရပါတယ်ဒီထဲမှာနောက်ထပ်ပြီးတော့နယ်မြေသိမ်းပိုက်မှုတွေအငင်းပေါ်တဲ့ဒေသအတွင်းမှာတိဆောက်မှုအစ်စ်တွေစီးပင်းစင်ချထားမှုတွေရပ်တန့်သွားစေရေးလည်းပါဝင်ပါတယ
်ဟဝိုင်အခြေစိုက် Pacific Forum Asia Pacific ရဲ့လုံခြုံမှုဆိုင်ရာသုတေသနပညာရှင် Brett Glossman ကလည်းအခုလိုမစ္စတာဂျုံပြန်နေတက်စင်တဲ့လောက်ရခါတရုတ်နိုင်ငံအနေနဲ့အာနာတီဆောက်ရေးအတွက်ဒီကျွန်းတွေဟာအရေးပါတဲ့ရှေ့တန်းစခန်းတွေဖြစ်တယ်။ဒီကျွန်းတွေကိုကာကွယ်ရမယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ VOA သတင်းတောက် Victor Vite ကိုပြောဆိုပါတယ်
။ We shouldn't be surprised, but by the same token I don't think we should be overly alarmed at it, but I cannot believe that the Chinese would be so foolish.
တိတ်တော့မစမ်းပါဘူး။ဒါပေမဲ့တိတ်ပြီးတော့လည်းအထိတ်လန့်ဖြစ်စရာမလိုပါဘူး။အမေရိကန်စစ်လေရင်တွေအတွက်အနေရှိပါတယ်။ဒါပေမဲ့ဒီပြင်ဆင်ချထားတဲ့လက်နက်တွေနဲ့လက်လွတ်စပယ်ပြစ်ခတ်မယ်ဆိုတဲ့အခြေအနေလောက်ထိတော့ယူတော့လိမ့်မယ်လို့မထင်ပါဘူး။သူတို့ကဒီနယ်မြေကိုသူတို့ပိုင်ဆိုင်နေပိုင်နက်နယ်မြေကိုအချုပ်ချာအာဏာပိုင်ဆိုင်မှုကြီးညာထားမှုအပေါ်ကာကွယ်မယ်ဆိုတဲ့သဘောပါ
။တခြားတိုင်းပြည်တွေကလည်းသူတို့ပိုင်ဆိုင်ပါတယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်တွင်းကပိုင်နက်အလုံးနီးပါးကိုတရုတ်ကသူတို့ပိုင်ပါတယ်ဆိုပြီးတော့ပြောဆိုထားတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေကြောင်းအရစိန်ခေါ်ဖြည့်ရှင်းမှုစိတ်ပိုင်းဖြတ်ထားတယ်လို့လည်းမစ္စတာဂရော့စ်မန်ကပြောပါတယ်။အောက်တိုဘာလတုန်းကဖိလစ်ပိုင်နိုင်ငံကသူတို့ပိုင်ဆိုင်တဲ့စီးပွားရေးဆောင်တဲ့ကျွန်းတွေမှာတရုတ်တွေရောက်ရှိနေတာနဲ့ပတ်သက်ပြီးတော့တိုင်ကြားမှုပေါ် The Hague မှာရှိတဲ့အငင်းပွားမှုဖြည့်ရှင်ရေးခုံရုံးကစီရင်ပိုင်ခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။ဦးဆန်မိုးဝေပြောပြခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 ကနေ 9:00 ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7:22 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်ကကြင်ညာပေးပါမယ်ရှင
်။ဆွေကာလာရမ်မက်နိုင်ငံတွေဖြစ်ခဲ့ကြတဲ့အမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားအဓိကကြားတဲ့ဆက်ဆက်ရင်ခြေလှမ်းတွေပြန်လည်စတင်တဲ့အနေနဲ့အမေရိကန်သမ္မတဘရိုက်အိုဘားမားဟာကျူးဘားနိုင်ငံကိုနောက်လာတွင်တောက်ရောက်လဲပတ်လိမ့်မယ်လို့အင်ဗီရောကပြောပါတယ်။အိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့မှတရားဝင်သတင်းထုတ်ပြန်မှာဖြစ်တယ်လို့ဒါဟာသမ္မတအိုဘားမားရဲ့လက်တင်အမေရိကခီးစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့အစ်မအရာရှိတယောက်ကပြောကြားပါတယ်ခင်ဗျာ။တူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာလူပေါင်း28ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရန်ရသွားစီတဲ့ကားဘုံဖောက်ခွဲမှုမှာဒီတာဝန်ရှိသူတွေကိုလက်တုံပြန်သွားမယ်လို့တူရကီသမ္မတရီဆက်ထေးအာရဝန်ကပို့တော်ဦးနေမှာပြောလိုက်ပါတယ်။ဒီအကြမ်းဖက်သမားဟာ PKK ခတ်တဘုံနေနဲ့ဆက်ဆက်မှုရှိတဲ့ Syria နိုင်ငံသားဖြစ်ပြီးအဲ့ဒီသူဟာ YPG Syria ခတ်တဘုံအဖွဲ့ဝင်ဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကရုပ်မြင်သံကြားကနေဒီကနေ့မှာပြောကြားသွားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ပူးရဲစီလေ့ကျင့်မှုဟာဒီအကြီးမားဆုံးဖြစ်ပြီးတော့ဒီတောင်ကိုရီးယားဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးအရာရှိတွေကပြောပါရယ်ဒါဟာမြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ဖောက်ခွဲမှုနဲ့ပယ်တင်းတဲ့ဒုံးကျည်ဆန်းသက်ပြစ်လွတ်ပြီးတဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးအရှိန်မြင့်တင်းမာလာတဲ့လက္ခဏာလည်းဖြစ်ပါရယ်အမေရိကန်တပ်ဖွဲ့ဝင်တောင်းခွဲလောက်ဒီဆစ်ဆင်ရေးတွေမှာပါဝင်ဖို့ရှိပါရယ်ခင်ဗျာပေါ်ယဟန်မင်းကြီးဖရန်စစ်ရဲ့မက္ကဆီကိုနိုင်ငံ၅ရက်ကြာခီးစဉ်မနေ့ကပြီးဆုံးသွားပြီးရုံးကိုပြန်လည်ထွက်ခွာရမှာလူအတော်များများလိုက်လံပို့ဆောင်နှုတ်ဆက်ခဲ့ပါရယ်မက္ကဆီကိုနိုင်ငံကနောက်ဆုံးလူစီဝေပွဲတွင်ပိုးပြီးတော့ကောင်းမွန်တဲ့ဘဝကိုရှာဖွေဖို့မက္ကဆီကိုနိုင်ငံကနေအမေရိကန်နယ်စပ်ဘက်ကိုဖြတ်ကျော်ဖို့ကြိုးစားရင်းတည်ဆုံးခဲ့သူတွေအတွက်လည်းပိုးဖရန်စစ်ဆုတောင်းခဲ့ပါရယ်ခင်ဗျာ
။တည်င်းတင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကတော့မကင်ပြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ဇူဘီယယ်အယ်တာယေဖြစ်ပါရယ်။ VOA American အသံညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့အစည်းအဝေးတွေကို line dometer 24 25 30နဲ့ 50 နဲ့ line lameter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.